空看讲 RFP 也就是话了，看呀。
OK。
哥空刚刚讲我们对 demo 拍戏也把人弄来说，对不对？来看呀。
OK， 今朝罗滴滴摩拍戏了，今朝罗播滴龙眼拍戏的酷播呢。今朝罗到拍戏到了，我们家对吧？那汤是你老妈播呢。所以今朝滴滴摩拍戏一年呢，今朝罗第一个把我打杯杯落的来说，今朝罗酷老师，那个罗苏亚呢，跑上来呢，酷今朝的酷表加拉里嘛播呢。今朝滴滴摩 Chris 拍过今朝罗啊，阿杯的一年呢播，我嘛今朝的 Luke 爷的播呢，土的皮播，大苗的酷今朝罗啊，赖皮罗嘛播呢，阿高老哦今朝罗啊。when we remember kunyi pi de naw thaku aro chano ro khu lo se di ku pyaung kala ma chao imanda a yee ji de di stoda man dai go le chano ro a pi de ni ne chano ro di ku tala ta kha paw no chano ro di po o lo myo cha ne thauk ta myo le di paw thu thapit cha ne de ma aro chano ro di democracy a yee do di lu khu yee ne patat ta ha myo lo ko chano a ta pi pi lo ma yee da paw no
shan pi ne ha di long ga de sae su ne win chin ta chao lo ma lu khu yee chu paw mu de tor tor so wa phit ka de data ta khu paw le
okay
a khu let shi a che ni yo lu khu chu paw mu de blo mya shi ba le khmyar yoe twa da la ti ta da တည်ငြိမ်သွားသလား
โอเคကျွန်တော်ဒီရှမ်းပြည်မှာဆိုကျွန်တော်ကြည့်မယ်ဆိုရင်ဒီလူခွင့်ရေးချိုးဖောက်မှုတွေကတော့အဓိကဖြစ်များတာအရင်တော့ပေါ့နော်ဒီမြေယာပြဿနာတွေကျွန်တော်တို့ရှိနေတယ်ပြောင်းမှဒီအခွန်ကောက်ကိစ္စလည်းဖြစ်နေတယ်ပြောင်းမှကျွန်တော်တို့ဒီအစိုးဆုံးတစ်ခုကတော့ကျွန်တော်တို့အခုလောဆယ်ဒီရှမ်းပြည်ဖက်မှာဆိုရင်ငွေရေးစေဝါပြဿနာတွေပေါ့နော်ဒါကိုကျွန်တော်တို့ကနိုင်နေကင်တွေဖြည့်ရှင်းပြတာမျိုးတွေကျွန်တော်မရှိအောင်ပေါ့နော်ဒါတွေကျွန်တော်တို့အင်မတန်မှအရန်စိုးပါတယ်ပြီးတော့မှလည်းကျွန်တော်တို့လူခွင့်ရေးချိုးဖောက်တဲ့ပြဿနာတော့တိတ်မဟုတ်ပေမဲ့လည်းဒီနိုင်ငံချဘက်ကိုသွားပြီးတော့မှကိုယ်ရဝန်ဆောင်တဲ့သွားနေရတဲ့လူတွေလည်းတော်တော်လေးများတော့ကျွန်တော်တွေ့ရတာပေါ့နော
်မွေးစေဝါပြဿနာဘယ်လောက်ထိစိုးနေလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်အခုမွေးစေဝါပြဿနာစိုက်ပျိုးရုံနဲ့မကဘူးကျွန်တော်တို့ကအခုကစားသုံးတဲ့အစ်စ်မှာရောက်လာတာပေါ့နော်ပြောမယ်ဆိုတော့ကျွန်တော်တို့ဒီကိုယ့်ရဲ့အင်ချီအောက်ထစ်ကိုရောက်လာနေတဲ့သဘောပေါ့ဥပမာပေးတာပေါ့နော်ဆိုရင်အခုဆိုရင်ကျွန်တော်တို့လူငယ်တွေကြားထဲမှာပေါ့နော်ဒါတွေကဒီမူရည်စေဝါပြဿနာအရန်ကြီးနေတယ်ဥပမာကျွန်တော်တို့နာမည်နဲ့တော့ထုတ်ပြီးမပြောဘူးပေါ့နော်အဲ့ဒီဒေတာတစ်ခုမှာဆိုရင်အဲ့ဒီမြို့နယ်မှာဆိုရင်ကျွန်တော်တို့ရွာတစ်ရွာမှာဆိုရင်ကျွန်တော်မတုံးတဲ့ဒီလူက၄-၅ယောက်လောက်ပဲအဲ့လောက်ထိတော့ရောက်နေပြီမတုံးတဲ့လူတွေပေါ့နော်အင်မတန်မှောက်ကိုကျွန်တော်တို့ဒီရနေစရာကောင်းနေတယ်အခုဆိုရင်ပေါ့
ချမ်းပြည်နယ်တစ်ခွန်းမှာမွေးစေဝါတိုက်ဖြည့်ရေးပပျောက်ရေးနဲ့ပတ်သက်ပြီးတော့ဥမာကုလသမဂ္ဂ UNODC လို့အဖွဲ့မျိုးတွေနဲ့လက်တွဲပြီးတော့ပေါ့လေအစိုးရဘိန်းပပျောက်ရေးဆိုပြီးတော့စီမံချက်တွေလုပ်ခဲ့တယ်ဘိန်းအစားထိုးသိမ်းတန်းတွေစိုက်ပျိုးခဲ့တယ်နောက်တစ်ခုကအထူးစီမံချက်တွေချပြီးတော့မွေးစေဝါပပျောက်ရေးတွေလည်းအနာပိုင်းတွေဘက်ကလှုပ်လာခဲ့တယ်တွေ့ရတယ်ဒါပေမဲ့တိုးလာတယ်ဆိုတာဘာအကြောင်းတွေကြောင့်များလဲခင်ဗျစိုက်ပျိုးမှုရောတုံးဆွဲမှုရောအဲ့ဒါနဲ့ခွဲပြောပြပါဦ
းဟုတ်ကဲ့ဒီဘိန်းစိုက်ပျိုးမှုတွေကိုတိုးလာရတဲ့အကြောင်းရင်းတွေအများကြီးရှိတယ်ကျွန်တော်တို့တစ်အချက်ကပါလဲဆိုတော့ကျွန်တော်တို့ဒီမြေယာသိမ်းဆည်းမှုနဲ့အများကြီးသက်ဆိုင်နေပါတယ်ကျွန်တော်တို့ရှမ်းပြည်ဘက်မှာအခုကျွန်တော်ကဒီရှမ်းပြည်တောင်ပိုင်းဘက်အောင်ဆိုတော့လေကျွန်တော်တို့ဒီမြေယာသိမ်းဆည်းမှုကအစမတန်အရမ်းများတယ်ကျွန်တော်အရင်တော့ဖြစ်တတ်ကသိမ်းလိုက်တဲ့အမြင်တွေရှိတယ်ပြောရမှလည်းတခြားပုံလိကတွေသိမ်းတဲ့အမြင်တွေလည်းရှိတယ်ပေါ့နော်သူရဲ့ဆိုင်ယာဆိုင်ယာလေးတွေနဲ့ချိတ်ပြီးတော့မှသိမ်းတာတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ဒီပြည်သူပြည်သားတွေကစိုက်ပျိုးရေးကိုပဲကျွန်တော်တို့ကမိခိုနေရတယ်အဲ့ချိန်မှာကျွန်တော်မြေယာကကျွန်တော်မရှိတော့အများကြီးတင်းစည်းသွားတယ်အဲကြောင့်မို့ကျွန်တော်တို့အဲ့ချိန်ကြရင်ကျွန်တော်ဘာလုပ်ရလဲဆိုတော့ကိုယ့်ရဲ့ရက်တည်ရေးအတွက်အသက်ရှင်နေရေးအတွက်ကျွန်တော်တို့ကအမခံပေးနိုင်တဲ့ငွေအများကြီးဝင်တဲ့ဘိန်းတွေစိုက်လာတယ်နောက်တစ်ခုကတော့စိုက်ပျိုးလိုက်တဲ့တင်းတန်တွေအပေါ်မှာစိတ်ကွက်ပေါ်နေအမခံမှုဘာမှမရှိဘူးဒီစိုက်လိုက်တိုင်းကျွန်တော်အများတိုင်းရှုံးတယ်ဟုတ်ကဲ့ကိုယ့်ရဲ့အသက်ရှင်ရည်ရည်အတွက်ပညာရေးပဲဖြစ်ကျန်းမာရေးပဲဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ကဖြည့်ဆည်းပေးနိုင်ဖို့အတွက်ကျွန်တော်တို့ကဘိန်းစိုက်ပျိုးရတာပေါ့နော်ဆိုတော့ဟိုအဓိကအကြောင်းရင်းကကျွန်တော်ဒီနှစ်ခုကိုကျွန်တော်တွေ့တာပေါ့နော်
လူငယ်တွေရှမ်းပြည်ဘက်တွေမှာနိုင်ငံသားကိုထွက်ခွာကြရတယ်ဆိုတော့သူတို့ထွက်သွားတဲ့အတွက်ဒေသခံစီဝါရီကိုဘယ်လောက်ထိတိုက်ခိုက်မှုရှိလဲ
ထွက်သွားတာကတော့ကိုယ့်ရဲ့ဒီအင်းနေသားချင်းပေါ့နော်အကုန်လုံးဖက်ကိုထွက်သွားတာပဲကျွန်တော်ဒီယူရီးယားဖက်လည်းထွက်တယ်ဒီမလေးရှားဖက်လည်းထွက်တယ်ကျွန်တော်တရုတ်ဖက်ကိုလည်းထွက်တယ်အကုန်လုံးထွက်ကြတာပဲဒါပေမဲ့အများစုထွက်တဲ့နိုင်ငံကတော့ကျွန်တော်တို့နဲ့အင်မတန်နေတဲ့ယူရီးယားနိုင်ငံကိုထွက်ကြတယ်ပေါ့ဆိုတော့အထူးသဖြင့်ပေါ့နော်ကျွန်တော်လူငယ်တွေတဲ့ရွယ်ဟိုရနည်းနည်းလေးရလာတဲ့လူတွေဟာဆိုရင်ကျွန်တော်တို့ဒီယူရီးယားဖက်ကိုပဲအသွားများကြတယ်ဆိုတော့ဘယ်လောက်ထိတောင်သွားများတယ်လဲဆိုရင်ကျွန်တော်တို့အခုဒီကိုယ့်ရဲ့ရက်ရွာတွေမှာကြံနေခဲ့တာတွေဟာလူငယ်တွေရဲ့ပြီးတော့မှအဖိုးအဖွားရတာလူငယ်ဆိုတော့တကယ့်ကိုငယ်တဲ့လူတွေပေါ့နော်အဲ့ဒါတွေပဲကြံခဲ့တယ်ဆိုတော့ဒီနေရာမှာကျွန်တော်တို့ဒီအဖိုးအဖွားတွေညီးတဲ့ညီးတဲ့နေတစ်ခုရှိတယ်ဗျဆိုတော့အဲ့ဒါဘာလဲဆိုတော့ထညာတွေများစားရမယ်ပေါ့နော်။ဘာလို့များစားရလဲဆိုတော့ကျွန်တော်တို့တည်တဲ့အခါကျရင်မြုပ်ပေးမဲ့ဒီလူငယ်လူရွယ်တွေလူလတ်တွေမရှိဘူး။ဆိုတော့အဲ့ချိန်ကျရင်ကျွန်တော်တို့ဘရွယ်စိတ်ကသူ့အတူဆွဲသွားမယ်ဆိုတော့ငင်းတန်လေးတွေကျွန်တော်ကြားနေရတော့ပေါ့အဲ့လောက်စင်တီကိုကျွန်တော်ကစိုးနေတာကိုကျွန်တော်တွေ့ရတယ
်ဒီပြဿနာတွေကိုကုစားဖို့အထူးသဖြင့်မွေးရစေဝါတုံးဆွဲမှုပြဿနာတွေနောက်လူငယ်တွေဒေတာကိုစွန့်ခွာမှုများလာတဲ့အတွက်ပေါ့နော်ဒေတာထူထောင်ရေးလုပ်ငန်းတွေကိုဘာထိခိုက်နိုင်လဲဆိုတော့ကဘလူတွေများကုစားတင်တယ်လဲဘာတွေလုတ်ပေးတင်တယ်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီလိုမျိုးပေါ့နော်ကိုဒေတာကိုစွန့်ခွာတဲ့ဒီလူတွေပေါ့နော်ပြန်ရောက်လာဖို့အသက်ဆိုရင်ကျွန်တော်တို့ဒီအချက်နေနဲ့ကျွန်တော်တို့အာမခံချက်ရှိတဲ့ကျွန်တော်တို့ဒီရဲ့ sequence စနစ်တစ်ခုကိုကျွန်တော်တို့ဖန်တီးပြဖို့လိုမယ်ဗျာစ ဈေးကွက်တခုလည်းဖန်တီးပေးပြီးတော့မှကျွန်တော်တို့ခုလောဆယ်တိကျွန်တော်တို့ရဲ့ဒီဒေတာတွေမှာဆိုရင်လမ်းပန်းဆက်သွယ်ရေးရအင်တာအားနည်းနေသေးတယ်ဆိုတော့ဒါတွေကိုလည်းကျွန်တော်ပြုစုပြောင်းထောင်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ကျွန်တော်ဆိုလိုချင်တာဒီအမခန့်ချက်ရှိတဲ့ဈေးကွက်တခုပေါ့ဒါတွေကိုကျွန်တော်တို့ရနိုင်မယ်ဆိုရင်တော့ကျွန်တော်တို့ကိုယ့်ရဲ့အမိမိမှာပဲလူတိုင်းကနေချင်းကြတာပဲလေနော်နိုင်ငံခြားသွားပြီးတော့မှဘယ်သူကမှအနစ်နာခံပြီးတော့မှလုတ်ချင်တာမျိုးမဟုတ်ဘူးပေါ့နော်ဆိုတော့ကိုယ့်ဒေတာမှာပဲပြောပါနဲ့ကိုယ့်တိုင်းပြည်မှာပဲပြောပါနဲ့ကိုယ့်ရဲ့တိုင်းပြည်ကိုလုတ်ကြွေးပြုတ်ချင်တဲ့လူတွေပဲများတယ်အကြောင်းမို့ကျွန်တော်ကဒီပြောမယ်ဆိုရင်ဒီခုနပြောတဲ့ဒီ sequence စပွားရေးကိုကျွန်တော်တို့ကဒီ sequence စနစ်တစ်ခုကိုပေါ့နော် sequence လုံးဝပြည့်ပြည့်အောင်လုပ်ပေးဖို့လိုတယ်။ဂျာနဲ့အပိုင်းတွေလည်းအများကြီးလိုတာပေါ့ဗျာ။တော့ကျွန်တော်တို့ခုနပြောလမ်းမဆက်သွယ်ရေးတွေလိုတယ်။ကျွန်တော်တို့ဒီကျမ်းမာရေးလည်းကျွန်တော်တို့လိုတာပဲ။ပညာရေးလည်းကျွန်တော်တို့လိုတာပဲ
။အခုကိုခွန်ခန့်ကောင်တို့ဒါအမေရိကန်လိုကမ္ဘာမှာအဖွံ့ဖြိုးတိုးတက်ဆုံးနိုင်ငံတွေကိုခရီးထွက်လာတယ်ပေါ့နော်။ဒီလိုထွက်လာပြီးတော့ဒီခီးစဉ်ရရတဲ့အတွေ့အကြုံတွေပေါ်ပြီးပြီးတော့ပြန်သွားတဲ့အခါဗာရီများအရင်အထက်ပို့ပြီးတော့လုံနိုင်မယ်လို့ယုံကြည်တယ်လေ။နောက်တစ်ခုကဒီမိုအဖွဲ့ရဲ့ရှေ့လုပ်ငန်းစဉ်ကျင်းချုပ်ပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးစီကြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီအခုဒီအမေရိကကိုကျွန်တော်ရောက်လာတော့ကျွန်တော်အနေနဲ့ကပေါ့နော်ဒီစဉ်းစားမိတာတစ်ခုကတော့ပညာရေးကိုကျွန်တော်တို့အင်မတန်မှဦးစားပေးဖို့လိုတယ်ဆိုတော့ကျွန်တော်တွေ့ရတယ်။ဒါမှမဟုတ်ကျွန်တော်ဟိုရောက်ရင်တော့ဒီအဓိကအဖြစ်ဒီပညာရေးကိုကျွန်တော်ဖြစ်ဖြစ်စီစီလေးပေါ့နော်ပြန်ပြီးတော့မှလုပ်နိုင်ဖို့လုပ်နိုင်တဲ့တခြားအဖွဲ့အစည်းတွေလည်းချိတ်ဆက်ပေးဖို့ကျွန်တော်အနေနဲ့ပေါ့နော်ယူဆမိတာပေါ့။ကျွန်တော်တို့ဒီဒီမိုအနေနဲ့ပေါ့နော်နောက်ဒီလာမယ့်အနာဂတ်တွေမှာကျွန်တော်လုပ်ချင်တာတွေအများကြီးရှိပါတယ်။ဒါတွေကပါလဲဆိုတော့ဒီခေတ်ရဲ့အပြောင်းအလဲကိုကျွန်တော်တို့ကမြန်မြန်လေးသွန်းသွားချင်တယ်ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီအရေးတွေပေါ့လူခွင့်အရေးတွေကိုကျွန်တော်တို့လူထုတွေနားလည်လာအောင်ကျွန်တော်ဆက်ပြီးတော့မှစ조사သွားဖို့ရှိတယ်ပြီးတော့မှလည်းဒီလူခွင့်အရေးတွေပေါ့နော်ဒီမိုကရေစီအရေးတွေကိုလည်းတကယ်ရောအားပေးလေးစားလိုက်နာတဲ့ဖွဲ့စည်းတွေအများကြီးပေါ့နော် institutions တွေအများကြီးထွက်လာဖို့လည်းကျွန်တော်တို့조사သွားမှာပေါ့နော်ပြီးတော့မှလည်းကျွန်တော်ဒီစတုဒ္ဓမာနိုင်လို့ကျွန်တော်တို့တင်စားပြီးခုံနေတဲ့ဒီမီဒီယာရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်တို့တိုင်းသားလူငယ်အနေနဲ့ပေါ့နော်တတ်နိုင်တဲ့မြတ်ဖြစ်ပေါ့နော်ကျွန်တော်တို့ရှေ့ဆက်ပြီးတော့မှလည်းဒီအကောင့်တွေပေါ်သွားဖို့ရှိတယ်လို့ပြောချင်ပါတယ်
ကျေးဇူးများတင်ပါတယ်ကိုခေါ